ยูเครนနိုင်ငံကိုဝင်ရောက်တိုက်ခိုက်တဲ့ရုရှားရဲ့ကျူးကျော်မှုနဲ့ဒီစစ်ပွဲကြောင့်ယူကရိန်းတနိုင်ငံထဲသာမကတကမ္ဘာလုံးကိုပါဘလို့တက်ရောက်မှုတွေဖြစ်စေလဲဆိုတာကိုဆွေးနွေးကြဖို့အတွက်အမေရိကန်ရဲ့ယူကရိန်းထိပ်တန်းတပ်မတော်တနင်္ဂနွေနေ့ကဂျာမနီနိုင်ငံဘယ်လင်မြို့တော်မှာတွေ့ဆုံခဲ့ကြပါတယ်အမေရိကန်နိုင်ငံသားယဝင်ကြီး Anthony Blinken Ukraine နိုင်ငံသားယဝင်ကြီးဒမီထရိုကာလီဗာနဲ့တွေ့ဆုံပြီးယူကရိန်းတင်ပို့နေကြစားကုန်တွေအာဖရိကနဲ့အာရှဒေသတွေစီရောင်းလို့တေချာလှုပ်ဆောင်ဖို့အစီအစဉ်တွေကိုဆွေးနွေးခဲ့ကြတာပါရုရှားကျူးကျော်စစ်တုံးမှုကိုခုခံဖို့လိုအပ်တဲ့လက်နက်တွေယူကရိန်းရရှိပြီးတော့ယူကရိန်းနိုင်ငံကိုလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေတေချာပေးပို့နိုင်ရေးပူးပေါင်းအစီအစဉ်မှုတွေလုပ်ကြဖို့နဲ့ယူကရိန်းနိုင်ငံနဲ 24ရက်နေ့ကစပြီးတော့ရုရှားကယူကရိန်းတနိုင်ငံလုံးကိုအင်အားပြင်းနဲ့ဝင်ရောက်ကျူးကျော်တိုက်ခိုက်လို့စားတောက်ကုန်ဈေးတွေမြင့်တက်ကုန်ပြီးတော့ကမ္ဘာနေရာဒေသအနှံ့မှာငတ်မှုခေါင်းပါမှုအငက်ဘေးနဲ့ရင်ဆိုင်မှုအနေပို့ပြီးတော့ကြီးလာခဲ့ပါတယ်။စစ်မှုထိပ်သီး9နိုင်ငံ G7 နိုင်ငံများရဲ့နိုင်ငံသားရေးဝန်ကြီးတွေကဂျာမနီမှာစနေနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပြီးတော့ရုရှားတပ်တွေယူကရိန်းရဲ့ပင်လယ်နဲ့စိတ်ကန်ထွက်ပေါက်တွေကိုပိတ်ဆို့ထားတာဖယ်ပေးဖို့အတွက်ရုရှားအစိုးရကိုတောင်းဆိုသွားပါတယ်။အဲ့ဒီစိတ်ကန်းတွေကနေတဆင့်မှယူကရိန်းထွက်ကုန်တွေဖြစ်တဲ့ကောင်းနံတွေမြေဩဇာနဲ့တခြားလေယာစိုက်ပျိုးရေးပစ္စည်းတွေကိုကမ္ဘာအနှံပြည်ပတွေကိုတင်ပို့ရတာဖြစ်ပါတယ်။